ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာဒီကနေ့မနက်အစောပိုင်းတုန်းကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့ပါတယ်။ဆီယနာရှင်ဘေးကိုဗစ် -19 ကပ်ရောဂါဘေးကြောင့်ပြည်သူတွေစားဝတ်နေရေးခက်ခဲပြီးတော့စီးပွားရေးကျန်းမာရေးခက်ခဲနေတဲ့အချိန်မှာတိုက်ပွဲတွေရပ်ဆိုင်းပေးဖို့ရှမ်းနိုင်ငံရေးပါတီကြီးဖြစ်တဲ့ SNND ကလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့ရှမ်းတိုက်ပွဲသတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ဒီဘောမျိုးနယ်အတွင်းရှမ်းလက်နက်ကိုင်တပ်ဖွဲ့နှစ်ခုဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲဟာပြီးခဲ့တဲ့ကြာသပတေးနေ့ကပြန်လည်စတင်ခဲ့တာပါ။စနေတနင်္ဂနွေနေ့မှာငြိမ်သက်နေခဲ့ပေမဲ့ဒီကနေ့မနက်မှတော့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ကြောင်းနတ်လန်ဒေသခံတူက VOA ကိုပြောပါရယ်
။ခဏကလာကွဲလောက်ကတောင်ကြားနေကျွန်မဒီလိုနဲ့မျိုးစစ်မှတ်ရအောင်ပြောတယ်။အဲနမ်လန်ရဲ့စစ်တော်မှတောင်းတယ်။ဒီ one thing နဲ့နမ်လန်ကြားထဲမှာမနေ့ကနေကွဲတော့ကစားလို့ဒီလိုကွဲခေနိုင်လို့အထီးတစ်ချက်တစ်ချက်လည်းနေကြည့်တယ်ကြားနေရတော့လေ
။ဒီနေ့တိုက်ပွဲနဲ့ပတ်သက်ပြီးစစ်ဆောင်တွေရှိမရှိကိုမသိရကြောင်းနမ်လန်မျိုးမှလည်း stay at home သတ်မှတ်ထားတာကြောင့်တိုက်ပွဲဖြစ်ရကိုတွားရောက်ကူညီဖို့လည်းခက်ခဲနေကြောင်းအခုလိုဆက်ပြောပါရယ်
။ဒီနေ့ဒီကမန်ဒေးမှာဖြစ်တာတော့စစ်ဆောင်ဘယ်ပဲဆောင်ကြလဲတော့မပြောတတ်သေးဘူး။ဆောင်ကြလားမဆောင်ကြလားတော့မပြောတတ်ဘူး။ကျွန်တော်တို့ကဒီမှာကကိုဗစ်ကိစ္စနဲ့ဘူတန်ကျလာတော့နမ်လန်ကပြန်ဘုံလို့လည်းတော့ဆိုတော့အပြင်ကလူကြီးများ
2020ရွေးကောက်ပွဲမှာတီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ရတဲ့နမ်မမွန်ပေါင်းခေါ်နမ်အုံမာကစစ်ဆောင်တဲ့တဲ့မကြားသိရသေးကြောင်းနဲ့လောလောဆယ်အသွာလာကန့်သက်ထားတာကြောင့်စစ်ဆောင်တွေအနေနဲ့အနီးနားကကြေးရော်တွေမှာသာတင်းလျှောက်နေနိုင်ကြောင်းပြောပါရယ်
။ဒီမှာလဲကိုဗစ်ကြောင့်လို့ဘယ်မှမတွားရတော့အဲ့ဒါတွေတိကျမသိနိုင်ဖြစ်နေ။ကျမတို့ဒီဘောမှာကျတော့တရွာနဲ့တရွာဂူလူခွေမပေးထားဘူး။အဲ့လိုမျိုးကိုဗစ်ရောဂါအခြေအနေကြောင့်လို့လေသူတို့ရွာမှာဖြစ်တဲ့ဆိုရင်လည်းနီးစက်ရွာလွတ်ရွာနီးစက်တဲ့ရွာတွေခုံးကြီးကျောင်းတွေမှာပဲတွားခုလုံခိုင်းနေ။မြို့ပေါ်ခုံးကြီးကျောင်းတော့မလာခိုင်းတော့ဒီနောက်ပိုင်းကျတော့မြို့မှာကျတော့ရောဂါလည်းပြန့်နေလို့လေဖြစ်
လောဆယ်မှာတော့ဒီဘောမျိုးနယ်မှာ COVID-19 ပိုးတွေ့လူနာ900ကျော်ရှိနေပြီးသေဆုံးသူ20ကျော်ရှိတယ်လို့ပရာဟိတအဖွဲ့တာဝန်ရှိသူတူကပြောပါရယ်။ရှမ်းပြည်နယ်ကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအမြန်ဆုံးတွဲဆုံဆွေးနွေးကြဖို့တိုက်တွန်းချက်စောင်ထုတ်ပြန်ထားပါရယ်။ SNLD ပါတီပြောရေးဆိုခွင့်ရှိသူဦးဆန်းလေးကရှမ်းပြည်သူတွေအထွေထွေအကျပ်တဲကြုံနေချိန်မှာစစ်ပေးတန်ကိုထပ်မံမခံစားစေလို့ကြောင်းရှာလနဲ့ကတပ်ဖွဲ့တွေကိုအခုလိုတိုက်တွန်းတာဖြစ်ကြောင်းပြောပါတယ်
။ဟိုနိုင်ငံကလည်းကြောက်ကြရဖြစ်နေကြ။အာဏာသိမ်းထားတာနဲ့ဆိုတော့ဒုက္ခမျိုးစုံကြုံနေရတဲ့အချိန်မှာ COVID-19 ကလည်းတအားကိုအခြေအနေဆိုးရွားပါတယ်။ဒီအခြေအနေမှာကျွန်တော်စစ်ပေးကလည်းပဲမပြီးနိုင်မစီးနိုင်ဆက်ဖြစ်နေမယ်ဆိုလို့ရှိရင်လူထုအနေနဲ့နစ်နာပါတယ်။အဲဒါကြောင့်မို့လို့လည်းသက်ဆိုင်ရာပုဂ္ဂိုလ်တွေအကုန်လုံးကိုကျွန်တော်ကတိုက်တွန်းနှူးဆိုတဲ့ဇာတိထုတ်ရတာပ
ါ SNLD ရဲ့ထုတ်ပြန်ချက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့နဲ့သူတို့ကိုအားပေးထောက်ခံသူတွေအကြားမှာအပြန်အလှန်ဆွတ်ဆွဲပြောဆိုတာတွေသတင်းမှားတွေပေးပို့တာတွေစတဲ့အမုန်းစကားတွေပွားများစီတာတွေကိုမပြုလုပ်ဖို့လည်းတိုက်တွန်းတာပါတယ်လောလောဆယ်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်နေတဲ့တိုက်ပွဲကြောင့်ကြီးသည်မိုင်းကင်လဲချားမျိုးပတ်တွေမှာယာနဲ့ချီတဲ့ဒေသခံပြည်သူတွေဟာနေရဆွန့်ခွာတိမ်းရှောင်နေကြရပါတယ်ပြီးကြတဲ့မတ်လလောက်ကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တအန်းပလောင် TNLA ပူးပေါင်းတပ်အကြားကြောက်မဲတီဘောနံပါတ်2စတဲ့မြို့နယ်မှာဖြစ်ခဲ့တာကြောင့်စစ်ဆောင်တွေထောင်ထဲချပြီးတော့တင်းရှောင်ခဲ့ရပါတယ်